ုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းနဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေဒီလကုံမြန်မာနိုင်ငံမှာတွေ့ဆုံဖို့ရရန်ကုန်မှာရှိတဲ့ကုလသမဂ္ဂဌာနီကိုစလေယုံကဖိတ်ကြားထားတယ်လို့အမေရိကန်ပြည်ထောင်စုမှခေတ္တရောက်ရှိနေတဲ့ကာဒီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘူးက VOA ကိုပြောဆိုလိုက်ပါတယ်။အဲ့ဒီလိုတွေ့ဆုံကြီးမှာဘာတွေတင်ပြဖို့စီစဉ်ထားတယ်ဆိုတဲ့အကြောင်းကိုလည်းကာဒီနယ်ဖုန်းတော်ကြီးကမင်ကြားခဲ့ပါတယ်။အသေးစိတ်ကိုမတ်အနန္ဒာချန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်။မြန်မာနိုင်ငံမှာဩဂတ်စ်လ31ရက်နေ့ကျင်းပမယ့်27ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်တက်ရောက်လိမ့်မယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂယုံကနေမြန်မာနိုင်ငံမှာရှိတဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့မစ္စတာဘန်ကီမွန်နေပြည်တော်မှာတွေ့ဆုံဖို့ရဖိတ်ကြားခဲ့တယ်လို့ကာဒီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘိုကပြောဆိုခဲ့တာပါ။လောလောဆယ်တက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာရောက်ရှိနေတဲ့ကာဒီနယ်ဖုန်းတော်ကြီးအနေနဲ့ဖိတ်စာကိုမနေ့အင်္ဂါနေ့မနေ့ကပဲအီးမေးလ်နဲ့ရရှိခဲ့တာဖြစ်တယ်လို့ VOA ကိုအခုလိုပြောပြပါရယ်
။ဩဂုတ်လ30ရက်နေ့မှာ UN နဲ့ဝါဖနာအတွင်းမှာဘန်ကီမွန်ကလာစရာရှိတယ်ပြောတယ်လေ။အဲ့ပဒိခေါင်းဆောင်နေတဲ့သူနေပြည်တော်မှာတွေ့ဖို့အတွက်ဆိုပြောသူဖိတ်ခေါ်တာရှိတယ်ဂျန်နစ်ဆိုတဲ့တယောက်လေသူကတရားစီပဲ UN ကပဲသူကအမျိုးသမီးမိမိအခွင့်အရေးအဖွဲ့အစည်းရတဲ့သူက UN ကပဲသူကမင်းမင်းကပဲသူဖိတ်ထားဖိတ်ခေါ်ပြီးတဲ့နောက်ပေါ့နော်အားလုံးဘုရားဝါဒခရစ်စတန်မွတ်စလင်ဟိန္ဒူပေါ်ပြီးတော့သူဟောပေါ့နော်ဒီနေ့အချိန်လေးပါလေဆွေးနွေးပေးခြင်းနဲ့နောက်ပြီးတော့ဘယ်လိုလုပ်ပြီးတော့ကုညီပေးလို့ရမလဲသူပြောမှာတော့လေဘာသာရေးကောင်းဆောင်များအနေနဲ့ကချင်ပြည်နယ်မှာဆိုလို့ရှိရင်ဘယ်လိုလုပ်ပြီးတော့ဝိုင်းဝန်းပြည်နယ်တော့အားပေးနိုင်ကြမလဲဆိုတာပြောမယ်ထင်တယ်နောက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့အင်္ဂလန်ဒေ့ရှ်ကပုဂ္ဂိုလ်တွေနဲ့ပြည်ပါတွေနဲ့နိုင်ငံရေးဘာသာရေးဘက်မှာဘယ်လိုအေးအေးဆေးဆေးနေနိုင်မလဲဆိုတာလည်းမေးမဲ့ပုံစံမှာဆွေးနွေးမဲ့ပုံစံမှာပဲလာတော့ဒါမျိုးဆရာတော်အနေနဲ့တော့အဲ့ဒီအမီ30ရက်နေ့ဩဂုတ်လအမီတော့မသွားနိုင်တော့ဘူးပေါ့
ဟုတ်ကဲ့ဆိုတော့ဆရာတော့အစားရောဘယ်သူသွားဖို့ရှိမလဲ
သူတို့အနေနဲ့အခွင့်ပြုရဆိုလို့ရှိရင်လက်ခံလဲဆိုရင်တော့ကိုယ်စီတဘာဟုတ်တော့ပို့လိုက်ပြီးတော့စဉ်းစားထားတယ
်ဆရာတော်တို့ရောဘယ်သူကိုလွှတ်မယ်ဆိုတာရွေးပြီးပြီလားရှင
်အဲတိတ်ခေါ်ရဲကိုယ်စီတို့လက်ခံလဲဆိုလို့ရှိရင်ဘာသာရေးပေါင်းစုံဥဆောင်နေတဲ့ဖတ်တဲ့ဂျိုးဆက်မဝေးကိုကိုယ်စီလည်းပို့ဖို့စဉ်းစားထားတယ်လေ
တကယ်လို့ဆရာတော်ကိုစားပေါ့လေအဲဖာသာဂျိုးဆက်သွားတက်ခွင့်ရခဲ့မယ်ဆိုအဓိကဘယ်ဘလို့အကြောင်းအရာမျိုးအဓိကပြောမှာလဲ
အဓိကတော့ဒီမြန်မာပြည်မှာလက်ရှိပေါ့နော်ဒီဘာသာပေါင်းစုံခေါင်းဆောင်တွေသူကဘာသာရေးခေါင်းဆောင်တွေကိုအတက်နေဆိုလက်တွဲပြီးတော့လုပ်နေကြတယ်ဆိုတော့အချက်ရဲ့နောက်တစ်ခုက religious for peace ဆိုပြီးတော့ဒီ international ဖွဲ့စည်းမှလည်းပါဝင်ကြတဲ့အတွက်ကြောင့်မို့သူတို့အနေနဲ့ဘလို့လုပ်ပြီးတော့ဝိုင်းဝန်းကူညီပေးနိုင်မလဲဆိုတဲ့ဟာပေါ့နော်ဒါဒီဝိုင်းဝန်းပြီးတော့ပြောပြခွင့်ရတဲ့အဓိကဖြစ်ပါတယ်
ကာရီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘိုဟာဩဂတ်စ်လလယ်မှာကနေဒါအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုသုံးနိုင်ငံခရီးထွက်ခွာလာတာဖြစ်ပြီးတော့ကနေဒါခီးစဉ်တွင်အစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံစဉ်မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်အားပေးကူညီသွားဖို့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေစဉ်အစိုးရအသစ်ပေါ်ဖိအားပေးဝေဖန်တာမျိုးတွေကိုလည်းတိတ်ပြီးမလှုပ်ဆောင်ကြဖို့တွေကိုပြောကြားခဲ့တယ်လို့ကာရီနယ်ဖုန်းတော်ကြီးကဆိုပါတယ်မကြသေးခင်နိုင်ပိုင်းကတော့တက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာမြန်မာမိသားစုတွေနဲ့ကာရီနယ်ဖုန်းတော်ကြီးတွေ့ဆုံခဲ့ပြီးတော့ဆုတောင်းပွဲကျင်းပခဲ့ပါတယ်။အမေရိကန်ဒေသဆန်တော်ချိန်ဗုဒ္ဓဟူးနေ့မနေ့ကျရင်တော့မက္ကဆီကိုနိုင်ငံကိုခေတ္တသွားရောက်มาဖြစ်ပြီးစက်တင်ဘာလ2ရက်နေ့မှာအမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်လည်ထွက်ခွာมาဖြစ်ပါတယ်။တတ်တော်68နှစ်ရှိပြီဖြစ်တဲ့ကာရီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘိုဟာရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ်ကြီးဖြစ်2003ခုနှစ်ကနေတာဝန်ထမ်းဆောင်ခဲ့ရာ2015ခုနှစ်မှာပုံရမ်းမင်းကြီးဖရန်စစ်ကသူ့ကိုယဟန်မင်းကြီးအမတ်လို့ခေါ်တဲ့ကာဒီနယ်အဖြစ်ရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာရိုမန်ကက်သလစ်ဘာသာအတွင်းပုံရမ်းမင်းကြီးပြီးရင်အာဏာရှိတဲ့သူတွေဖြစ်ပြီးပုံရမ်းမင်းကြီးကိုရွေးချယ်ရမှာလဲမဲပေးနိုင်တဲ့ပုံကိုယ်တွေဖြစ်ပါတယ်ရှင်။